အခုတော့လောရက်ကွက်ထဲမှာစာကလေးလှုံမလားဆိုပြီးငှက်တွေလိုက်ရောင်းရောင်းနေတဲ့လူတွေကိုခဏခဏတွေ့နေရတယ်။အရင်ကဆိုဖျားတို့ပန်းညံတို့မှာပဲအဲ့လိုငှက်ရောင်းတဲ့လူတွေများတာပါ။အခုတော့ရက်ကွက်တဲ့အထိပါလိုက်ရောင်းနေကြပြီ။စာဝင်နေတွေခက်ခဲနေကြသလားတော့မသိပါဘူး။အဲ့လိုမျိုးငှက်တွေကိုဖမ်းဖမ်းပြီးပြန်ပြန်လှုံနေတာစဉ်းစားမရဘူး။အစတွေကမဖမ်းရင်ပြန်လှုံစရာမလိုဘူးလေ။လွန်ခဲ့တဲ့အမျိုးသားတွေကလည်းနိုင်ငံရေးအကျဉ်းသားတွေကိုပြန်လှုံပေးတယ်တဲ့။ဆိုပြီးတော့လည်းကိုယ်တငယ်ချင်းတွေကိုမိတ်ဆွေတွေပါမလားလို့မျှော်တာပေါ့။အတချို့တလေပါပြီးမဲ့တော်တော်များများကတော့အထဲမှာကြံငယ်တော့မှာပဲဆိုပြီးတငယ်ချင်းတွေဆိုရင်လည်းငါးအငါးပဲလေလွတ်တဲ့အထဲပါမလာလို့စုံစမ်းကြည့်တော့မှာရက်ကြံနေများနေသေးလို့တဲ့အခုလွတ်ပေးတဲ့လူတွေကလည်းလွတ်ရဲ့စေကံဒီလူတွေကြီးပဲတဲ့နောက်တိုးမှုတွေသာမရှိရင်နိုင်ငံတော်မလာလဲအဲ့လူတွေကမကြခင်လွတ်တော်မှာပါပဲအစားကကြင်ညာတော့ကတော့နိုင်ငံရေးကျင်းသား6000ကျော်လောက်လွတ်မလို့လို့နဲ့တကယ်တမ်းကျတော့နိုင်ငံရေးကျင်းသား900ကျော်ပဲပါတယ်ကျန်တာကအခြားရာဇဝတ်မှုတွေဘသူပဲလွတ်လွတ်ပြောရပါတယ်ထောင်ထဲမှာအကြာကြီးတော့ဘသူမှမနေခြင်းဘူးအပြင်လောကမှာလွတ်လွတ်လပ်လပ်တော့နေကျင်ကြတာကြီးပဲအချို့ကတော့ရာဇဝတ်သားတွေကိုလွတ်ပေးတယ်ဆိုပြီးတိတ်မကြည့်ကြဘူးအပြင်မှာခိုးဆိုးလူနှိုက်တွေဒီလောက်ပေါ်နေတာအခုလိုလွတ်လိုက်ပြီဆိုတော့တခိုးသမားတွေပေါ်လာတော့မှာပဲဆိုပြီးထင်ကြတယ်တကယ်တော့အကျဉ်းသားတွေလွတ်ပေးတိုင်းခိုးဆိုးလူနှိုက်များလာတော့မဟုတ်ပါဘူးဒီခေတ်မှို့သာပေါ်နေတာပါခိုးဆိုးလူနှိုက်တွေများလာတဲ့အကြောင်းရင်းကအများကြီးရှိပါတယ်အာဏာပိုင်တွေကလည်းမထိန်နိုင်ဘူးတခုခုဖြစ်ရင်ဝန်ဟန်တားမဲ့အဖွဲ့အစည်းကလည်းမရှိဘူးပြီးတော့ပြည်တွင်းမှာလည်းအလုပ်ကင်နေတာမရှိဘူးစာဝတ်တော့ဟိုတော့ရှာဖို့ခက်ခဲနေတယ်ဆိုတော့ခိုးဆိုးလူနိုင်တွေကပေါ်နေဦးမှာပါပဲတကယ်ဆိုအစိုးရအနေနဲ့လွှတ်ပေးတဲ့လူတွေကိုပြည်တွင်းမှာအလုပ်ကင်မဖန်တီးပေးနိုင်ရင်လေသူတို့တွေကို passport တွေဘာတွေစီစဉ်ပေးပြီးနိုင်ငံခြားကိုလွှတ်တင်တယ်အဲဒါဆိုထောင်ကလွှတ်လာတဲ့လူတွေလည်းအလုပ်ကင်တွေရဝင်ငွေတွေရအစိုးရလည်းသူလိုချင်နေတဲ့နိုင်ငံခြားဝင်ငွေရပြည်တွင်းမှာလည်းခိုးဆိုးလူနိုင်နေသွားမယ်အကုန်လုံးအတွက်အဆင်ပြေတာပေါ့ဒါပေမဲ့အစိုးရဆိုတာကလည်းအရင်မဆိုင်လှေထိုးလိုက်ဆိုသလိုသူကဘာမှလုပ်ပေးမယ်မစင်စားဘူးအခွန်ကောက်ဖို့လောက်ပဲခေါင်းနေရှိတယ်အခုလိုတိုင်းပြည်ကမောက်ကမဖြစ်နေခြင်းဆိုတော့ပိုဆိုးတာပေါ့အရင်စင်အမြင့်မြေကဆိုသလိုတိုင်းပြည်ပြက်ရခြင်းအကြောင်းရင်းကိုရှာလိုက်ရင်အဖြေတွေကရှိပြီးသားပါထားပါတော့လေထောင်ထဲမှာလည်းလူတွေနေသွားပြီဆိုတော့နေရာလွတ်တွေများနေပြီဒီတော့ဒီတိုင်းပြည်ထဲမှာနေပြီဆိုရအကြောင်းစစ်တဲ့အကြောင်းတိတ်ပြောလို့မကောင်းဘူးရေကိုယ်အကြောင်းကိုပြောတာပဲကောင်းတယ်ဆိုပြတငယ်ချင်းတယောက်ဆိုငါငါနဲ့ဖန်ခံရတယ်ဘာလို့ဖန်ခံရလဲဆိုတော့ Facebook ပေါ်မှာသတင်းတွေ share လို့တဲ့ဒါကလည်းတူတူကိုကို share နေကြတာပါပဲကံမကောင်းညင်တဲ့အခါကျတော့အာနာပိုင်းနဲ့တက်တက်တူပြီးဖန်ခံရပါလေရောပြီးတော့ထောင်နှစ်နှစ်ကြာတယ်ပြန်လွတ်မယ်ထင်ပြီးနိုင်ငံတော်လာမယ်ဆိုတိုင်းမျှော်ရတာအမောပဲဆိုပြတငယ်ချင်းလိုပဲဘာမှလည်းမဟုတ်တာလေးနဲ့ဖန်ခံရတဲ့လူတွေအထက်မှာအများကြီးပါပဲအဲစင်းရက်ကြော်တာနဲ့လည်းဖန်ခံရနိုင်တယ်ဖုန်းလေးထုတ်ပြီးဓာတ်ပုံရရင်လည်းဖန်ခံရနိုင်တယ်သတင်းလေးဖတ်ဖို့ share ရုံနဲ့လည်းဖန်ခံရနိုင်တယ်သူတို့ကိုမခံလေးစားလို့ရင်လည်းဖန်ခံရနိုင်တယ်ဒါကြောင့်မလို့အချို့လည်းဒီတိုင်းပြည်မှာမနေကြတော့တာနေမယ်မပြောခြင်းပဲပြောရရင်တော့ပြည်သူတွေကဖျားဆောင်ထဲမှာရောင်းနေတဲ့စာကလေးတွေလိုပေါ့လေစာကလေးတွေကဘာမှလောက်တာလည်းမဟုတ်ဘူးဘူးမှလည်းဒုက္ခမပေးဘူးကြော်စားလို့လည်းတိတ်ကောင်းနေတယ်မပါဘူးဒါပေမဲ့ဖန်ခံရတာပဲပိုင်နဲ့ထောင်ပြီးဖန်နေပြင်ချင်းနေနဲ့ထည့်ပြီးလိုက်ရောင်းနေအခမ်းမတင်ချင်းထဲမှာဖြစ်ဖြစ်ပိုက်ထဲမှာဖြစ်ဖြစ်ဒေသွားနိုင်သေးတယ်ကြော်ရောင်းရင်တကောင်၄-၅ရာတော့မရတဲ့စာကလေးတွေကိုအရှင်လွတ်ဖို့ကြတော့တထောင်ကျော်ပေးရတယ်ဩတထောင်ကျော်ပေးပြီးလွတ်လိုက်လို့ရောစာကလေးတွေကတကယ်လွတ်သွားလို့လားမလွတ်ပါဘူးပြန်ဖန်ခံရနိုင်သေးတာပါပဲကုသိုလ်ရတယ်ဆိုပြီးလှုပ်တဲ့လူတွေကလည်းရှိနေသေးတာကိုအဲဒါစာကလေးကိုဖမ်းလိုက်ပြန်လှုပ်လိုက်ပြန်ဖမ်းလိုက်နဲ့တန်တရားလဲနေတာပါပဲလှုပ်တဲ့လူဖမ်းတဲ့လူတွေဟာလည်းဘိုးချုပ်မှုယူကိုအားကြလို့ထင်ပါရဲ့